ကမ္ဘောဒီးယားနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးထိုးပြီးတဲ့ခရီးသွားတွေကိုအသွားအလာကန့်သတ်တာကိုရပ်ဆိုင်တော့မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။အရှေ့တောင်အရှနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားမှာ17လကျော်ကြာကိုဗစ်ကြောင့်အသွားအလာကန့်သတ်တာတွေကိုမဖြစ်မနေလုပ်ခဲ့ရပြီးတဲ့နောက်မှာဝန်ကြီးချုပ်ဟွန်ဆန်ကအခုလိုကြေညာချက်ကိုလူမှုမီဒီယာအစဉ်သတင်းစကားပါခဲ့တာဖြစ်ပါတယ်။ခရီးသွားတွေအနေနဲ့ကာကွယ်ဆေးနှစ်ချိန်ထိုးထားပြီးရမှာဖြစ်ပြီးခရီးမသွားမီ52နာရီအတွင်းကိုဗစ်ရောဂါကူးစက်ခြင်းမရှိဘူးဆိုတဲ့သတိအထောက်အထားကိုပြသရမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုထားပါတယ်။စီမံထိုးထားတဲ့ခရီးသွားတွေအတွက်ကတော့14ရက်အသွားအလာကန့်သတ်ရမယ်လို့ဆိုပါတယ်။ဒါဟာတိုင်းပြည်ကိုအမြန်ဆုံးဖွင့်လှစ်နိုင်မှုအတွက်အမြန်ဆုံးနည်းဖြစ်ပြီးတော့လူတွေကိုခရီးသွားဖို့လွယ်ကူချောမွေ့စေမှာလည်းဖြစ်တယ်လို့ဆိုပါတယ်။ကမ္ဘောဒီးယားဟာတိုင်းပြည်ရဲ့လူဦးရေ90ရာခိုင်နှုန်းနီးပါးဖြစ်တဲ့16ကျန်းကျော်ကိုကာကွယ်ဆေးထိုးပေးထားပြီးအာရှတိုက်ရဲ့အမြင့်ဆုံးကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။